ဖိလစ်ပိုင်နိုင်ငံဟာတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေကြောင့်အကျိုးစီးပွားဖြစ်နေပေမဲ့လည်းတစ်ဖက်မှာအမေရိကန်နဲ့မဟာမိတ်စာချုပ်ချုပ်ဆိုရတဲ့အတွက်တရုတ်နဲ့ထိုင်ဝမ်ပြည်ပခါမှာဘယ်ဘက်ကရက်တည်မလဲဆိုတာဖိလစ်ပိုင်နိုင်ငံအနေနဲ့အခက်အခဲတွေ့နေတယ်လို့အကဲခတ်တွေကပြောဆိုပါရယ်ဖိလစ်ပိုင်နိုင်ငံအနေနဲ့ထိုင်ဝမ်နဲ့နယ်နိမိတ်ချင်းနှီးစပ်နေတဲ့အတွက်ဖိလစ်ပိုင်ကရွေးချယ်သည်ဖြစ်စေမရွေးချယ်သည်ဖြစ်စေထိုင်ဝမ်ပြည်ထောင်စုတွေကိုပါသွားနိုင်တယ်လို့လည်းပြောဆိုကြပါရယ်ဖိလစ်ပိုင်နိုင်ငံရဲ့လူဦးရေအထူးထက်ဆုံးတဲ့မြောက်ဘက်အကြဆုံးကျွန်းဖြစ်တဲ့လူဇွန်ကျွန်းဟာထိုင်ဝမ်ကနေမိုင်155မိုင်ပဲကွာဝေးပါတယ်။ဒါအပြင်ဒီကျွန်းဟာတရုတ်ကသူ့နယ်မြေလို့ကြွေးကြော်ထားပြီးတရုတ်စစ်သင်္ဘောတွေကင်းလှည့်နေတဲ့တောင်တရုတ်ပင်လယ်ပြင်တွေကမဟာဗျူဟာကျတဲ့နေရာမှာရှိနေတာပါ။ပထဝီအနေအထားအရအမေရိကန်မဟာမိတ်တွေကလည်းဖိလစ်ပိုင်ရဲ့ကျွန်းတွေကိုအခြေခံစခန်းတွေအဖြစ်အသုံးပြုနိုင်တယ်လို့အမေရိကန်အခြေစိုက် CSIS မဟာဗျူဟာလေ့လာရေးဌာနကအရှေ့တောင်အာရှဒေသဆိုင်ရာညွှန်ကြားမှု Gregory Poling ကပြောဆိုထားပါတယ်။တောင်တရုတ်ပင်လယ်အတွင်းတရုတ်သက်တွေချထားမှုကိုတိုးချက်ချရတဲ့အတွက်ထိုင်ဝမ်ရေလည်ကြားရဲ့တောင်ဘက်အစွန်းကိုအမေရိကန်နဲ့ဂျပန်တို့ကထိန်းချုပ်ထားနိုင်ခြင်းမရှိတော့ပါဘူး။ဒါအပြင်စပါတီအိုင်လန်စကာဘိုရိုရှိုးကျွန်းတွေအနီးဖိလစ်ပိုင်နဲ့တရုတ်တို့ရေပိုင်နဲ့မကြာခဏအငင်းပွားလေးရှိပါတယ်။ဒါပေမဲ့လည်းတစ်ဖက်မှာလည်းဖိလစ်ပိုင်ရဲ့အဓိကယထာလန်စီမံကိန်း၃ခုအပါအဝင်တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေဟာလည်းဖိလစ်ပိုင်မှာအများအပြားရှိနေပါတယ်။